မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်ဟာနှစ်ခုတည်းအုပ်ချုပ်ရေးစနစ်ဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်တဲ့အပိုင်းမှာပူးပေါင်းဆောင်ရွက်နိုင်ဖို့အခက်အခဲရှိတယ်လို့ရခိုင်ပြည်ဆိုင်ရာအကြံပြုချက်တွေကိုဦးဆောင်ရေးသားခဲ့တဲ့ဒေါက်တာကိုဖီအာနန်ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေတိမ့်နဲ့ချီတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပြီးတဲ့နောက်လူသားချင်းစာနာမှုဆိုင်ရာပြဿနာကြီးအဆုံးသတ်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကအလွတ်တဘောဆွေးနွေးခဲ့တဲ့အချိန်ဒေါက်တာကိုဗီအာနန်ကအခုလိုပြောကြားခဲ့တာပါဒီဆွေးနွေးပွဲအတွင်းရခိုင်ရင်းနဲ့ပတ်သက်လို့ဘာလုပ်သင့်တယ်ဆိုတဲ့အချက်တွေကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူခဲ့ကြပါတယ်အပြည့်အစုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင
်လုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့တောက်ကြနေတော့ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဒေါက်တာကိုဖီအာနန်နဲ့Aria Formula Meeting အလွတ်သဘောဆွေးနွေးပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်ကပြဿနာအဆုံးသတ်ရေးဘာလို့တည်နေဆိုတဲ့အပေါ်အဓိကထားဆွေးနွေးခဲ့ကြတဲ့အကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တပ်အမတ်ကြီး François Dilletta ကသတင်းတောက်တွေကိုခုလိုပြောကြားခဲ့ပါတယ်
။ Starting with the end of violence, full humanitarian access and the return of refugees.
ဒီလိုသဘောတူညီမှုကအကြံဖတ်မှုရရေးလူသားချင်းစာနာမှုအကူအညီပြည့်ဝပေးနိုင်ရင်းနဲ့ဒုက္ခသည်တွေပြန်နိုင်ရင်းဖြစ်ပါတယ်။ဒုက္ခသည်တွေပြန်နိုင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားဆွေးနွေးညှိနှိုင်းမှုတွေတိုးမြှင့်လုပ်ဖို့လူနေဝင်ကောင်စီကတောင်းဆိုပါတယ်။ဒုတိယညီမချက်ကတော့ကိုဖီအန်နန်အစည်းအဝေးစားတွေကအကြံပြုချက်တွေကိုထောက်ခံဖို့နဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်နိုင်ရေးအားပေးကူညီဖို့ဖြစ်ပါတယ
်။လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အလွတ်သဘောဆွေးနွေးပွဲမှာရခိုင်ပြည်နယ်အကြံပေးကော်မရှင်ထုတ်ပြန်ထားတဲ့အစည်းအဝေးပါအချက်တွေကိုကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအန်နန်ကအဓိကရှင်းပြခဲ့ပါတယ်။မြန်မာအစိုးရကရောလုံခြုံရေးကောင်စီအဖွဲ့ဝင်တွေရောနိုင်ငံတကာအဖွဲ့အစည်းတွေရောကဒီအစည်းအဝေးကိုလက်ခံထားကြတဲ့အတွက်အားလုံးပေါင်းပြီးလက်တွေ့ဆောင်ရွက်နိုင်မယ့်မူပေါင်းတွေချမှတ်နိုင်မယ်လို့မစ္စတာကိုဖီအန်နန်ကပြောပါတယ်
။ Hopefully the Myanmar and the international community can work together on these broad issues
ဒီကြပြန်တဲ့ပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံနဲ့နိုင်ငံတကာအသိုင်းအဝိုင်းတို့ဟာအတူတကွပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ပြီးတော့မြန်မာနိုင်ငံအနေနဲ့လည်းဒီပြဿနာကြီးကိုဖြေရှင်းနိုင်အောင်အချိန်နဲ့လှုပ်ခွင့်ပမာဏပေးထားဖို့လည်းအရေးကြီးတယ်လို့ထင်ပါတယ်ဒါဟာအချိန်နဲ့အထောက်အကူပြုအရင်အမြစ်တွေအများအပြားလိုအပ်နေလို့လည်းဖြစ်ပါတယ်
မစ္စတာကိုဖီအန်နန်ကဒီမိုကရေစီစနစ်ပေါ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့အခက်အခဲတွေကိုလည်းလုံခြုံရေးကောင်စီကိုရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေခံဥပဒေကြောင့်အုပ်ချုပ်ရေးစနစ်မှာခေါင်းဆောင်မှုနှစ်ခုဖြစ်နေတယ်ဆိုတာကိုရှင်းပြခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ
်။ We should remember that Myanmar is going through a very difficult transition after over 5 decades of military rule.
ဒီပေါင်း50ကြာစစ်တပ်အုပ်ချုပ်မှုခံခဲ့ရတဲ့မြန်မာနိုင်ငံဟာအင်မတန်ခက်ခဲတဲ့အပြောင်းအလဲတွေကိုဖြတ်သန်းနေရတယ်ဆိုတာမမေ့သင့်ပါဘူးစီမံအုပ်ချုပ်နိုင်ဖို့အခက်အခဲတွေရှိပါတယ်ကျွန်တော်တို့အနေနဲ့နှစ်ဖက်လုံးနဲ့လက်တွဲလုပ်ဖို့လိုအပ်ပါတယ်မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်မှာခေါင်းဆောင်မှုနှစ်ခုတွဲအုပ်ချုပ်ရေးစနစ်ဖြစ်နေတယ်ဆိုတာကိုလုံခြုံရေးကောင်စီကိုကျွန်တော်ဒီကနေ့ပြောကြားခဲ့ပါတယ်ဒါကြောင့်မို့လို့အကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာလိုက်လျောညီထွေရှိစွာနဲ့ညှိနှိုင်းဆောင်ရွက်နိုင်ဖို့အခက်အခဲတွေရှိနေပါတယ်ကျွန်တော်တို့အနေနဲ့ခေါင်းဆောင်မှု200လုံးနဲ့အတူတွဲပြီးသူတို့အနေနဲ့အစိုးရတစ်ခုအဖြစ်အတူတကွအကောင့်ထဲပေါ်ရေးသေးကြအောင်တွန်းအားပေးလုပ်သွားဖို့လိုအပ်ပါတယ်
။ရခိုင်ပြည်နယ်အရေးလုံခြုံရေးကောင်စီမှတတိယအကြိမ်ဆွေးနွေးပွဲအတွင်းအဖွဲ့ဝင်အများစုကြားသဘောတူခဲ့တဲ့အချက်တွေကိုကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီး Matthew Rycroft ကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ Well the points that François and I set out are I think broadly speaking agreed by the members of the Security Council. There's a very high degree of consensus about what needs to be done and we summarize them in these the three big points that
ပြင်သစ်သံအမတ်ကြီးနဲ့ကျွန်တော်တင်ပြခဲ့တဲ့အချက်တွေကိုလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကရေပူရအားဖြင့်သဘောတူခဲ့ကြတဲ့အချက်ကဒီပြဿနာကိုဖြေရှင်းရမှာဘာတွေကိုလှုပ်ဆောင်ရမယ်ဆိုတဲ့အချက်တွေကိုလက်ခံခဲ့ကြတာတွေ့ရပါတယ်အတွင်းရေးမှူးချုပ် Guterres ပြောခဲ့တဲ့အချက်၃ချက်ကိုအခြေခံပြီးကျွန်တော်တို့ပြောခဲ့တာကအကြမ်းဖက်မှုအဆုံးသတ်ရမယ်လူသားချင်းစာနာမှုအထောက်အကူတွေပို့ဆောင်ခွင့်ပြုရမယ်ဒုက္ခသည်တွေနေရရင်ကိုဘေးကင်းစွာနဲ့ပြန်ခွင့်ရကြရမယ်ဆိုတဲ့အဓိကလက်ငင်းပေါ်ဆောင်ရမယ်အချက်တွေဖြစ်ပါတယ်ရေရှည်အတွက်ကတော့ပြည်မှုကျွလွန်သူတွေကိုအပြစ်ပေးအေးအေးယူဖို့နဲ့ကိုဖီအာနန်ရဲ့အကြံပေးချက်တွေကိုလိုက်နာပေါ်ဆောင်ဖို့ဖြစ်ပါတယ်ဒီအချက်တွေနဲ့ပတ်သက်လို့အများကသဘောတူကြတာတွေ့ရပါတယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့ဒီလိုစီးနှုံးတဲ့စိတ်ဓာတ်နဲ့ဆက်လက်ဆောင်ရွက်သွားနိုင်မယ်လို့မျှော်လင့်ပါတယ်။ဓာတ်တည်ပူပြီးအရေးယူဆောင်ရွက်ရမယ့်အချက်တွေကိုလည်းကျွန်တော်တို့စဉ်းစားသုံးသပ်သွားမှာဖြစ်ပါတယ်
။မြန မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချဖို့ရှိသလားဆိုတဲ့အမေးကိုတန်အမတ်ကြီး Rycroft ကအခုလိုဖြေပါတယ်
Yesterday we heard Aung San Suu Kyi set out in a speech her initial ideas for how to build that long-term future for Rakhine and we'll be watching developments
မနေ့ကဒေါ်အောင်ဆန်းစုကြည်ရဲ့မိကွန်းမှာရခိုင်ပြည်နယ်ရဲ့ရေရှည်အနာဂတ်အတွက်ဘယ်လိုတည်ဆောက်ယူမလဲဆိုတဲ့သူ့ရဲ့ကနဦးစဉ်းစားချက်တွေကိုကျွန်တော်တို့ကြားသိကြရပါတယ်သူပြောကြတဲ့ဒီစကားတွေကိုလက်တွေ့ဖော်ဆောင်ရမှာဖြစ်ထွန်းတိုးတက်မှုတွေကိုကျွန်တော်တို့နီးနီးကပ်ကပ်စောင့်ကြည့်သွားမှာဖြစ်ပါတယ်နောက်ဆုံးအနေနဲ့ဒီကိစ္စတွေအားလုံးနဲ့ပတ်သက်လို့မြန်မာနိုင်ငံသားအားလုံးရဲ့အကျိုးကိုရှေ့ရှုပြီးစစ်မှန်တဲ့တိုးတက်မှုရရှိဖို့ကျွန်တော်တို့အခွင့်အလမ်းပွင့်လာပြီလို့ပြောချင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဥဆောင်နေတဲ့နိုင်ငံအနေနဲ့ကျွန်တော်တို့အခြားလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့ဒီအခွင့်အရေးကိုလက်လွတ်မခံဘဲနီးနီးကပ်ကပ်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်
တောက်ကြနေတော့ကလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အရေးဆွေးနွေးပွဲကိုမြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းအပါအဝင်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့လည်းတက်ရောက်ခဲ့ပါတယ်ရှင်